ရုရှားရဲ့ယူကရိန်းကျူးကျော်ဆင်းတဲ့တရုတ်နိုင်ငံရဲ့စိန်ခေါ်မှုကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆွနက်ကလာမယ့်နှစ်နဲ့အတွင်းစစ်တပ်ရန်မုံငွေကိုပေါင်စတာလင်5ဘီလီယံဒေါ်လာနဲ့ဆိုရင်တော့6ဘီလီယံအထိတိုးမြင့်မယ်လို့ကြေညာပြလိုက်ပါတယ်။ဒီလိုတိုးမြင့်လိုက်တာဟာဗြိတိန်ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးမှုဝါဒတွေအတွက်ကြီးမားတဲ့အပြောင်းအလဲဖြစ်ပေမဲ့လို့ဒီပမာဏဟာစစ်တပ်ကတောင်းဆိုထားတာတော့နည်းနေပါသေးတယ်။ဗြိတိန်ဟာစစ်အသုံးစိတ်ကိုရရှိမှာ 1.5 ရာခိုင်နှုန်းအထိတိုးမြင့်သွားဖို့ရှိတယ်လို့ဝန်ကြီးချုပ်ဆွနက်ကပြောပေမဲ့ဘယ်တော့တိုးမြင့်မယ်ဆိုတာကိုတော့မသတ်မရသေးပါဘူး။လက်ရှိမှာစုစုပေါင်းပြည်တွင်းထုတ်လုပ်မှု GDP ရဲ့1ရာခိုင်နှုန်းကျော်ကိုကာကွယ်ရေးအတွက်သုံးစွဲနေပြီးစစ်ဘက်အကြီးအကဲတွေကဒါကို3ရာခိုင်နှုန်းအထိတိုးမြင့်ပေးစေချင်တာပါ။အခုတိုးမြင့်လိုက်လို့ပိုလာတဲ့ငွေတွေကတချို့ကိုရုရှားရဲ့ရန်ကုန်ကာကွယ်နေရတဲ့ယူကရိန်းစစ်တပ်ကိုထောက်ပံ့ပေးနေလို့ကုန်သွားတဲ့ဗြိတိန်နိုင်ငံရဲ့ခဲယားမိကျောက်တွေကိုပြန်လည်ဖြည့်တင်ဖို့အသုံးပြုပါမယ်။ဒီထဲကတချို့ကတော့ UK American Australia သုံးနိုင်ငံတဘောတူထားတဲ့ nuclear စွမ်းအင်သုံးရင်းငုတ်တင်မော်ရီတိဆောက်ရမှာသုံးဖို့ရှိပါတယ်။ဝန်ကြီးချုပ်ဆွနတ်ဟာ American သမ္မတဂျိုးဘဒန်၊ Australia ဝန်ကြီးချုပ် Anthony L. Albanese လာမယ့်တနင်္လာနေ့ကြာရင် San Diego မှာတွေ့ဆုံဖို့ရှိပြီးတော့ AUKU Guest လို့ခေါ်တဲ့စီးရီးသဘောတူညီချက်အတွက်ရှေ့ဆက်ရမယ့်လှုပ်ဆောင်ချက်တွေကိုအတည်ပြုဖို့လည်းရှိနေပါတယ်။